ရခိုင်ပြည်နယ်အတွင်းလက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မြန်မာနယ်ခြားဆောင်တပ်ဖွဲ့ဝင်29ဦးဘင်္ဂလားဒေ့ရှ်ဘက်ကိုဒီကနေ့မလ17ရက်နေ့မှာထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကပြောပါတယ်မြန်မာနယ်ခြားဆောင်တပ်ဖွဲ့ဝင်29ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံပန်ချာရီနယ်စပ်ဒေသကိုဖြတ်ကျော်ပြီးနိုင်ခွန်ချာရီမှာရှိတဲ့နယ်ခြားဆောင်တပ်ရင်း17လက်အောက်ကိုဝင်ရောက်ခိုးလွန်လာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ပြောခွင့်ရရှာရီဖူအစ္စလာမ်ကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA နဲ့မြန်မာစစ်တပ်အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကစခန်းအတော်များများကို AA ကသိမ်းပိတ်လိုက်နေတာကြောင့်စစ်သားရဲတပ်ဖွဲ့နဲ့နေကြာဆောင်တပ်ဖွဲ့ဝင်တွေဟာ AA ထံမှလက်နက်ချအညာခံသူတွေရှိသလိုပဲတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းထွက်ပြေးခိုးလုံသူတွေရှိနေတာပါအခုနှစ်ဖေဖော်ဝါရီလအစောပိုင်းတုန်းကလည်းစစ်သားလူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေနဲ့သူတို့မိသားစုဝင်စုစုပေါင်း330လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားခဲ့ကြတာပါသူတို့ကိုဖေဖော်ဝါရီလ15ရက်နေ့မှာရေချောင်းကတဆင့်မြန်မာနိုင်ငံဘက်ကိုပြန်ပို့ပေးခဲ့ပါတယ်ခင်ဗျာ